မြန်မာနိုင်ငံရဲ့ပြဿနာတွေကိုဖြေရှင်းဖို့ထူးထူးဆိုရင်တပ်မတော်ရဲ့ဂုံတိတ်ခါမထိခိုက်အောင်တပ်မတော်ရဲ့သမိုင်းကောင်းကြံရစ်နိုင်အောင်ပြောထားတဲ့အတိုင်းစစ်ကောင်းဆောင်တွေအနေနဲ့အမျိုးသားပြန်လည်တင့်မြတ်ရေးလုပ်ငန်းတွေကိုအမြန်ဆုံးစတင်လှုပ်ဆောင်ဖို့ဆိုပြီးတော့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအကြံပြုတိုက်တွန်းလိုက်ပါတယ်။မနေ့ဇန်နဝါရီလ23ရက်နေ့ရက်စွဲနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေဒီအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ပတ်သက်ပြီးတော့ကြေညာချက်ထုတ်တဲ့နေရာမှာရခိုင်ကာကွယ်ဦးစီးချုပ်ကဒီဖွဲ့စည်းပုံရေးဆွဲရေးဆိုင်ရာပြောခဲ့တဲ့မှတ်ချက်တွေနဲ့စစ်စိုးရရဲ့တင်ပြဆောင်90ကြေညာချက်တွေကိုပြန်လည်ကိုးကားဖော်ပြပါရတယ်။1990ခုနှစ်ရွေးကောက်ပွဲကိုစစ်စိုးရကဂရုအတိုင်းကျင်းပပေးခဲ့တဲ့သမိုင်းကောင်းလိုမျိုးအမျိုးသားပြန်လည်တင်ပြရေးအတွက်လဲပြောထားတဲ့အတိုင်းဆောင်ရွက်သွားဖို့စစ်စိုးရကိုတိုက်တွန်းချင်တာဖြစ်တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကပြောပါရတယ်။ဒီကြေညာချက်နဲ့ပတ်သက်ပြီးတော့အဖွဲ့ချုပ်ရဲ့ပြောခွင့်ရသူဦးညံဝင်းကိုဆက်သွယ်ပေးမယ်တော့သူကအခုလိုပြောပါရတယ
်။1990ဒီနှစ်လောက်ကစပြီးတော့သမိုင်းကြောင်းဆိုင်ရာအချက်လက်အစိုးရကထုတ်ပြန်ခဲ့တဲ့တင်ပြဆောင်90ရခိုင်ကာကွယ်ရေးဦးစီးချုပ်ကနေပြီးတော့ပြောကြားခဲ့တဲ့စကားတွေရဲ့နောက်တင်ပြဆောင်90အရာဖွဲ့စည်းပုံချီကဥပဒေကိုတည်သူလွတ်တော်ကိုယ်စားလှယ်များဆွဲရမယ်ဆိုပြီးတော့အစိုးရခရင်ကြီးညာထားတယ်ဒီအချက်လက်တွေကိုမမေ့မပြောင်းနိုင်အောင်ဖော်ပြတယ်ဖော်ပြပြီးတော့လက်ရှိအမျိုးသားရင်ညာစီရီကိုတပ်မတော်ကောင်းဆောင်များကဆောင်ရွက်ဖို့လိုအပ်တယ်ဒီလိုဆောင်ရွက်မှသာတပ်မတော်ရဲ့သမိုင်းတမတော်ရဲ့ဂုံတိတ်ခါရှိမယ်ဆိုတော့အဲ့ဒီစာကိုပဲကြီးညာချက်ဖြစ်ကျွန်တော်တို့ထုတ်ပြန်ခဲ့တာဖြစ်ပါတယ
်ဒီစာကိုပဲဒီပြီးခဲ့တဲ့တပတ်ကျော်ကဒီဗိုလ်ချုပ်မှုကြီးတန်းရှိကိုပေးပို့ခဲ့တယ်ဆိုတော့အရင်တော့ကလည်းဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ဒီအမျိုးသားပြန်လည်တင့်မြတ်ရေးအတွက်ကမ်းလှမ်းချက်တွေရှိခဲ့ပါတယ်ဒါနဲ့ပတ်သက်လို့စစ်ဆေးရဘက်ကတုံ့ပြန်ချက်တွေဘာတွေများရထားဘူးလဲခင်ဗ
ျဒီလိုပို့ခဲ့တဲ့စာတွေနဲ့ပတ်သက်ပြီးတော့ဘယ်တော့မှဘာတုံ့ပြန်ချက်မှမရဘူးအဲ့ဒီလိုမရပြီမဲ့လို့အဖွဲ့ချုပ်အနေနဲ့ကနိုင်ငံရေးရဆောင်ရွက်တင်တာတွေကိုဆောင်ရွက်မယ်ဒါတွေဟာသမိုင်းဆိုင်ရာမှတ်တမ်းများလည်းဖြစ်ပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စေတနာတွေကလည်းဒီစာတွေမှာအဓိကပေါ်လွင်နေပါတယ်ပေါ်လွင်အောင်လည်းကျွန်တော်တို့ဒီစာကိုပို့အောင်ဖြစ်ပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကတော့ဒီအမျိုးသားပြန်လည်တင့်မြတ်ရေးအတွက်ကျွန်တော်တို့ကမ်းလှမ်းတာတွေစာထုတ်တာတွေကျွန်တော်မကြာခဏတွေ့ရပါတယ်ဒါပေမဲ့တကယ်တမ်းတွတ်ဆုံဆွေးနွေးရေးတို့အမျိုးသားပြန်လည်တင့်မြတ်ရေးတို့လက်ရှိမြန်မာနိုင်ငံထဲမှာမဖြစ်သေးတာတွေ့ရပါတယ်အဲ့တော့ဒီအချိန်လေးကဘာကြောင့်လို့ပြောလို့ရမလဲခင်ဗျာ
ကျွန်တော်တို့လက်ခုပ်ကနှစ်ဖက်တစ်ဖက်တည်းကတီးနေတာကျွန်တော်တစ်ဖက်မတီးတဲ့အတွက်မဖြစ်ဘူးအဲယုံကြည်မှုပြင်းထန်လာရင်ဒီဥစ္စာခဏလေးနဲ့ဖြစ်သွားမှာပေါ့အခုအမျိုးသားရင်ကြားစီရေးရဲ့ပထမခြေလှမ်းဖြစ်တဲ့တွေ့ဆုံဆွေးနွေးရေးရဲ့ရှေ့ခြေလှမ်းဖြစ်တဲ့ဟို dialogue process တောင်မှအချိန်လေးကလိုအပ်တာတွေပို့ချနေတယ်အဲ့ဒီလိုပို့ချနေတာဟာဒီဟာအတွက်ယုံကြည်မှုမပြင်းထန်သေးလို့သာဖြစ်တယ်လို့ကျွန်တော်တို့ဒီလိုပဲပြောချင်ပါ
တယ်စစ်စိုးရဘက်ကတစ်ဖက်မှာဒီဒေါန်ဆန်းစုကြည်နဲ့တူအောင်ကြည်နဲ့တွေ့ပြီးတော့ဆွေးနွေးနေတယ်လို့ပြောနေတဲ့တစ်ချိန်တည်းမှာပဲတစ်ဖက်မှာတော့ဒီဖွဲ့စည်းရုပ်ချုပ်ပုံပေါ်ပေါက်ရေးအတွက်သူတို့အရင်ညောင်းနေပေညီလာခံကရလတ်တွေကိုအကောင့်ထည့်ဖို့စူးစမ်းနေတာတွေ့ရပါတယ်အငယ်အဲ့တော့ကျွန်တော်မြင်ချင်တာကတကယ်တမ်းဒီမြန်မာနိုင်ငံမှာတွေ့ဆုံဆွေးနွေးဖြစ်နိုင်မဲ့အလားအလာတွေရောမျှော်လင့်လို့ရရလားခင်ဗျ
အခု2009အစိုးရဖွဲ့ကြေညာချက်မှာတွေ့ဆုံပါမယ်လို့အစိုးရကတိုင်းပြည်လုံးသိအောင်တကဘာလုံးသိအောင်ကတိပေးတာဒီကတိကလွဲပြီးတော့ကျွန်တော်တို့တခြားဟာကိုလောလောဆယ်ကျွန်တော်တို့မတွေ့ဘူး။ဒါဒီကတိအတိုင်းဆောင်ရွက်ဖို့လာကျွန်တော်တို့နီလန်းပေါင်းစုံနဲ့တိုက်တွန်းတယ်အကြောင်းကြားစာပေးတယ်ကြေညာချက်ထုတ်တယ်ကျွန်တော်တို့ဒီကတိကိုပဲအကောင့်ထည့်ပေါ်နိုင်အောင်အဲဒီကတိနဲ့ပတ်သက်ပြီးတော့လည်းကုလသမဂ္ဂကလည်းဒီသဘောထားတွေရှိတယ်။စကားပြောနိုင်ဖို့ကိုပဲကျွန်တော်တို့ဦးစားပေးပြီးဆောင်ရွက်နေပါတယ်
မနေ့ကအန်ကယ်တို့အခုလိုထုတ်လိုက်တဲ့ကြေညာချက်ကအမျိုးသားပြန်လည်တင့်မြတ်ရေးဖြစ်လာအောင်အတွက်တွန်းပေးတာလားဒါမှမဟုတ်သတိပေးတာလားမြန်မာစစ်စိုးရကိုဘယ်လိုမျိုး message မျိုးပေးချင်တာလဲခင်ဗျအ
မျိုးသားပြန်လည်တင့်မြတ်ရေးမှလွဲပြီးတော့တခြားနည်းလမ်းမရှိပါအမျိုးသားပြန်လည်တင့်မြတ်ရေးကိုဆောင်ရွက်ခြင်းအပြင်တပ်မတော်ရဲ့သမိုင်းကလည်းနာမည်ကောင်းနဲ့ကြံရစ်မယ်လို့ကျွန်တော်ဒီလို message ပေးတာပါ
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ပြောခွင့်ရသူဦးညံဝင်းပြောတော့တာပါမြန်မာစစ်စုအနေနဲ့ကထိမ့်သိမ်းခံထားတဲ့ NLD ရဲ့အထွေထွေအတွင်းမှုဒေါန်ဆန်းစုကြည်နဲ့ကိုစားတွစ်ဆုံမှုဆိုပြီးတော့ဆက်ဆိုင်ဝင်ကြီးဦးအောင်ကြည်ကိုခံထားခဲ့ပါတယ်ဒါပေမဲ့လည်းဒေါန်ဆန်းစုကြည်နဲ့ဦးအောင်ကြည်တွစ်ဆုံကြတာတရားဝင်၄ချိန်မြောက်ရှိပေမဲ့လို့ဘာမှတိတိပပရလိုက်ရဲလို့မတွေ့ရသေးဘူးလို့ဦးညံဝင်းကပြောဆိုခဲ့ပါတယ်ခင်ဗျာ